ကာဇာကမ်းမြောင်ဒေသရဲ့တောင်ပိုင်းဟန်ယူနစ်မြို့ကအစ်စရေးစစ်တပ်တို့ဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့နာဆာစေယုံမှာတော့အောက်ဆီဂျင်တွေပြတ်လပ်ပြီးတော့လူနာတချို့အသက်ဆုံးခဲ့ရတယ်လို့ကြားမှာရေးဝန်ထမ်းတွေကပြောပါရယ်စေယုံကိုမီးဖြတ်ခံထားရတယ်လို့အစ္စရေးလိုစီးနင်းတိုက်ခိုက်ခဲ့ချိန်မှာမီးစက်တွေနဲ့အလုံးမလုံးတော့တဲ့အတွက်ဒီကနေ့တောက်ကြနေမှာတော့လူနာ၄ယောက်သေဆုံ 12ရက်နေ့ကဟာမတ်စစ်သွေးကြတွေဖမ်းဆီးထားတဲ့တစားကန်တွေတစားကန်အလောင်းတွေရှိနေတယ်လို့ယုံကြည်ရတဲ့ထောက်လန်းရေးသတင်းအရဆေးရုံထဲကိုဝင်ရောက်ပြီးတော့တိုက်ခိုက်တာလို့အစ္စရေးစစ်တပ်ပြောခွင့်ရကကြာသာပတင်းတွေကပြောကြားပြီးတဲ့နောက်မှာတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ဆေးရုံကိုအစ္စရေးတို့ဝင်ပြီးတော့စီးနှင်းတဲ့အချိန်မှာတော့တစားကန်တွေကိုမတွေ့ဘဲနဲ့လက်နက်တွေနဲ့လက်ပစ်ပုံးတွေကိုတွေ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဆေးရုံဝင်းကိုအစ္စရေးစစ်တပ်တို့ဆက်လက်ထိန်းချုပ်ထားတာနဲ့အတူအဲ့ဒီထဲကအရေးပေါ်လူနာတွေကလေးငယ်တွေနဲ့ဆေးရုံဝန်ထမ်းတွေရဲ့ကံကြမ္မာကတော့အစ္စရေးစစ်တပ်ရဲ့လက်ထဲမှာရောက်နေပါတယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောခဲ့ပါတယ်ဂါဇာတောင်ပိုင်းရဖာမြို့ကိုလည်းအစ္စရေးစစ်တပ်ကဝင်ရောက်ထိုးစစ်ဆင်မှုပြင်ဆင်နေချိန်မှာပဲရဖာမြို့နဲ့ကပ်နေတဲ့အီဂျစ်နိုင်ငံဘက်မှာတိုင်းကာရံနေတယ်လို့ယုံကြည်ရတဲ့ဂျိုရုတပ်ပုံတွေထွက်ပေါ်နေပါတယ်အီဂျစ်ဘက်ကတော့ဒါနဲ့ပတ်သက်လို့တစုံတရာပြောကြားတာမရှိပါဘူးရှင်